နောက်အာဖရိကကုန်းတွင်းပိတ်နိုင်ငံဘာကီနာဖာဆိုရဲ့ကာလာရှီနိုင်ငံအာဏာရယူထားတဲ့တမရဘလေးစ်ကွန်ပိုရီယာရုကဆင်းသွားပြီးနောက်မှာစစ်တပ်အကြီးအကဲကနိုင်ငံအာဏာရယူလိုက်ပြီလို့ပြောဆိုလိုက်ပါတယ်။ဘိုချိုကြီးအော်နာတာအိုရီကသူကနိုင်ငံရဲ့အကြီးအကဲဖြစ်ပါတယ်ဆိုပြီးမြို့တော်အော်ဂါဒိုဂူးမှာတောက်ကြနေ့ဒီကနေ့မှာသတင်းတောက်တွေကိုပြောဆိုလိုက်တာဖြစ်ပါတယ်။မနေ့ကြာသပတေးနေ့ကမြို့တော်မှာတမရကိုစန့်ကျင်ဆန္ဒပြသူတွေရဲ့အကြမ်းဖက်မှုအပြီးပြုပြင်ပြောင်းလဲရေးအစိုးရတရဖွဲ့စည်းဖို့ညမထွက်ရအမိန့်တရထုတ်ပြန်ခြင်းကြာသပတေးနေ့ကအာနာကိုပထမဆုံးအသုံးပြုခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲကျင်းပဖို့ရပ်ပေါင်း90ထားရှိဖို့မစ္စတာကွန်ပိုရီကသူ့ရဲ့ကြီးညာချက်ထဲမှာထည့်သွင်းဖော်ပြတာကိုဒေတာရင်းမီဒီယာတွေကထုတ်လွှင့်နေကြပါတယ်အရင်ဘာကီနာဖာဆိုနိုင်ငံကိုကိုလိုနီအဖြစ်အုပ်ချုပ်ခဲ့တဲ့ပြင်သစ်နိုင်ငံကတော့အခုတမရနှုတ်ထွက်တာကိုခက်မြန်မြန်ပဲကြိုးဆိုကြောင်းပြောဆိုခဲ့ပါတယ်။တမရဟောင်းဟာတမရနန်းတော်မှာလက်နက်ကန်အဆောင်အရှောက်တင်းတင်းကြပ်ကြပ်နဲ့ရှိနေတယ်လို့ဘာကီနာ24ရုံးမြင့်တန်ကြားကကြေညာပါတယ်။မစ္စတာကွန်ပိုရီကဘာကီနာဖာဆိုနိုင်ငံကို1989ခုနှစ်ဆင်အာနာသိမ်းပြီးနောက်ပိုင်းအုပ်ချုပ်ခဲ့တာဟာဆိုရင်28နှစ်ရှိခဲ့ပါပြီ။သူကနောက်ထပ်သမရသက်တမ်းခွင့်ပြုမဲ့အခြေခံဥပဒေပြင်ဆင်ချက်ကိုလွှတ်တော်အမတ်တွေမဲခွဲဖို့လုပ်ခဲ့တာကြောင့်မနေ့ကြာသပတေးနေ့မှာနိုင်ငံတွင်မတည်မငြိမ်မှုတွေပေါ်ပေါက်ခဲ့တာဖြစ်ပါတယ်။ရာနဲ့ချီတဲ့ဆန္ဒပြသမားတွေလွှတ်တော်အဆောက်အုံတွင်ကိုဒေါသတကြီးဝင်ရောက်မီးရှို့ခဲ့ပြီးနောက်မှာတော့အစိုးရကပြင်ဆင်ချက်ကိုပြန်ပြီးတော့ရုပ်သိမ်းခဲ့ပါတယ်။ကုလားအတွင်းမှုချုပ်ဘန်ကင်မွန်ကဘာကီနာဖာဆိုရဲ့လုံခြုံရေးဆိုးဝါးသွားမှာကိုအထူးပဲစိုးရိမ်နေတဲ့အကြောင်းပြောဆိုပြီးတက်ဆိုင်သူအားလုံးအနေနဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တည်ငြိမ်ရေးလှုပ်ဆောင်ဖို့နဲ့မပြေလည်မှုအားလုံးကိုဆွေးနွေးအဖြစ်ရှာကြဖို့တိုက်တွန်းသွားပါတယ်ရှင်။